ဖွဲ့စည်းပုံအခြေခံဥပဒေဆိုတာနိုင်ငံတစ်နိုင်ငံရဲ့ဖွဲ့စည်းတည်ဆောက်ပုံအစိုးရတရရဲ့အုပ်ချုပ်ပုံအခွင့်အာဏာတွေတာဝန်တွေလုပ်ငန်းစဉ်တွေနဲ့နိုင်ငံသားတွေရဲ့ရပိုင်ခွင့်အခွင့်အရေးနဲ့တာဝန်စတာတွေကိုတရားဝင်ရေးဆွဲပြဋ္ဌာန်းထားတဲ့ဥပဒေကြမ်းတစ်ခုဖြစ်ပြီးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေလို့လည်းသုံးသုံးကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံတစ်နိုင်ငံရဲ့အုပ်ချုပ်မှုရည်ရွယ်ပုံစံသက်ဆိုင်ရာကဏ္ဍအလိုက်ဖွဲ့စည်းထားတဲ့အစိုးရဖွဲ့စည်းတွေရဲ့တာဝန်တွေနိုင်ငံသားတဦးချင်းစီရဲ့အခွင့်အရေးလွတ်လပ်ခွင့်နဲ့ရပိုင်ခွင့်တွေကိုအကာအကွယ်ပေးရတာတွေနိုင်ငံသားအလုံးအတွက်လွတ်လပ်ပြီးတရားမျှတတဲ့တရားဥပဒေစိုးမိုးမှုရရှိနိုင်ရေးတွေကိုပြဋ္ဌာန်းပေးနိုင်ဖို့အတွက်ရည်ရွယ်ပြီးရေးဆွဲထားတဲ့အမြင့်ဆုံးဥပဒေ Supreme Law ဖြစ်ပြီးမြေတီဒီမိုကရေစီလူမှုအဖွဲ့အစည်းအတွက်မဆိုအခြေခံအုတ်မြစ်ဖြစ်တည်ရှိပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေဟာလူမှုပဋိညာဉ်ယူဆ Social Contract Theory လို့ခေါ်တဲ့နိုင်ငံရေးအတွေးအခေါ်ကနေဆင်းသက်လာတာဖြစ်ပါတယ်။လူမှုပဋိညာဉ်ဆိုတာရှေးယိုးဆွဲပညာစနစ်တွေမှာတွေ့ရတဲ့ဖျားပြေးအာဏာ Divine Power အရာနိုင်ငံတော်ကို Main Grid တွေရဲ့စိတ်တိုင်းကြလို့လို့ချဲလဲအုပ်ချုပ်ပိုင်ခွင့်ရှိရဆိုတဲ့အယူအဆကိုဆန့်ကျင်ပြီးလူတူဦးတယောက်ချင်းစီရဲ့တဘာဝကပြည့်ရထားတဲ့အခွင့်အရေးတွေကိုကာကွယ်ဖို့အတွက်နိုင်ငံတော်ကိုအခွင့်အာဏာအံ့နင်းနဲ့တွေးခေါ်မှုပုံစံပဲဖြစ်ပါတယ်။နိုင်ငံရေးအတွေးခေါ်ပညာရှင်တွေဖြစ်တဲ့ Thomas Hobbes, John Locke နဲ့ Yan Newsom တို့ဟာထင်ရှားတဲ့လူမှုပဋိညာဉ်ဆိုင်ရာအတွေးခေါ်ကိုစတင်ခဲ့သူတွေဖြစ်ပြီးနိုင်ငံတော်အာဏာကိုဥပဒေစည်းမျဉ်းတွေနဲ့အညီအကန့်အသတ်နဲ့ကျင့်သုံးရတဲ့အယူဆများကိုမျှဝေခဲ့ပါတယ်။အဲဒီကာလမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဆိုပြီးအတိအကျရေးသားထားတဲ့ဥပဒေကျမ်းပုံစံဤနဲ့မရှိသေးပေမဲ့အစိုးရတရက်ရဲ့ဖွဲ့စည်းပုံလှုပ်ထုံးလုံဤအစဉ်လာတွေနဲ့ဥပဒေစည်းမျဉ်းတွေကအစိုးရရဲ့အာဏာကိုကန့်သတ်ထားပြီးနိုင်ငံသားတွေရဲ့အခွင့်အရေးနဲ့ရပိုင်ခွင့်တွေကိုဥပဒေပြဋ္ဌာန်းပေးတာတွေစတင်ပေါက်ပေါက်လာခဲ့ပါတယ်။အထူးသဖြင့် John Locke ရဲ့ယူဆတွေဖြစ်တဲ့လူသားရဲ့ရပိုင်ခွင့်လွတ်လပ်ခွင့်ပြည်စည်းဥစ္စာပိုင်ဆိုင်ခွင့်တွေနဲ့နိုင်ငံကိုအုပ်ချုပ်ဖို့အတွက်သဘောညင်ချက်တွေအုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြည်ရေးကဏ္ဍတွေမှာအာဏာတွေကိုခွဲခြားထားဖို့လုံဆောင်ချက်တွေဟာနောက်တစ်ချိန်အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းရာမှာအရေးပါတဲ့အခြေခံအုတ်မြစ်တွေဖြစ်ခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံတော်ရဲ့အဓိကအာဏာ၃ရပ်ဖြစ်တဲ့အုပ်ချုပ်ရေးဥပဒေပြည်ရေးနဲ့တရားစီရင်ရေးအာဏာတွေကိုတီးခြားခွဲဝေထားပြီးဒီအာဏာ၃ရပ်ဟာတစ်ခုအပေါ်တစ်ခုလွှမ်းမိုးထားပြီးအပြန်အလှန်ထိန်းချုပ်မှုရှိပါတယ်။ရည်ရွယ်ချက်ကတော့အာဏာအလွဲသုံးစားလုပ်တာတွေကိုကာကွယ်နိုင်မှုနဲ့တာဝန်ခံမှုရှိစေဖို့ပဲဖြစ်ပါတယ်။အုပ်ချုပ်ရေးအာဏာကိုတမန်တော်တို့မဟုတ်ဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရဖွဲ့ကအဓိကကျင့်သုံးခွင့်ရှိပြီးဥပဒေပြုအာဏာတွေကိုလွှတ်တော်တွေကအဓိကကျင့်သုံးခွင့်ရှိပါတယ်။တရားစီရင်ရေးအာဏာကိုတရားရုံးချုပ်နဲ့တရားရုံးတွေကအပြည့်အဝကျင့်သုံးခွင့်ရှိပါတယ်။ဒီလိုအာဏာခွဲဝေပြီးအပြန်အလှန်ထိန်းချုပ်ကျင့်သုံးတာဟာဒီမိုကရေစီစနစ်ကိုတည်ငြိမ်တိုးတက်စေဖို့အခြားကိုပြုရတဲ့အတွက်အရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်နေပါတယ်။ဒါအပြင်ဖက်ဒရယ်စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာဘ ਹੁ အစိုးရနဲ့ပြည်နယ်ဒါမှမဟုတ်ပြည်နယ်ဒေသအစိုးရတွေကြားလုံခြုံရေးအာဏာခွဲဝေပြီးတည်ငြိမ်ကောင်းမွန်တဲ့နိုင်ငံတစ်ခုအဖြစ်ဖွဲ့စည်းဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုတေချာရည်ဆွဲပြဋ္ဌာန်းကြပါတယ်။ဘ ਹੁ အစိုးရနဲ့ပြည်နယ်ဒေသအစိုးရကြားဖြစ်စေပြည်နယ်ဒေသအစိုးရများအချင်းချင်းကြားဖြစ်စေအထက်အောက်ဆက်ဆံရေးမျိုးမဟုတ်ဘဲလုံခြုံရေးအာဏာတွေကိုအခြေခံဥပဒေအရခွဲဝေပြီးကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ဥပဒေပြဋ္ဌာန်းခွင့်တွေကိုအာမခံထားတဲ့ပုံစံမျိုးဖြစ်ပါတယ်။တချို့ဖက်ဒရယ်နိုင်ငံတွေမှာဘ ਹੁ အစိုးရရဲ့လုံခြုံရေးခွင့်တွေကိုသာအခြေခံဥပဒေမှာစည်ရင်ပြဖော်ပြကြပြီးကျောင်းနိုင်ငံတွေမှာဆိုရင်တော့ဘ ਹੁ အစိုးရရောပြည်နယ်အစိုးရတွေရဲ့လုံခြုံရေးခွင့်တွေကိုပါစည်ရင်ပြစုဖော်ပြကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာရွေးချယ်တင်မြှောက်ခွင့်နဲ့အရွေးချယ်ပိုင်ခွင့်စတဲ့နိုင်ငံသားခွင့်ရူးတွေပါဝင်ပါတယ်။လူတူချင်းစီရဲ့အခွင့်အရေးတွေကိုဥပဒေအရအာမခံပေးထားပါတယ်။လူတူချင်းစီရဲ့အခြေခံအခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်ပညာသင်ကြားခွင့်အုပ်စာပစ္စည်းပန်ဆိုင်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတဲ့အခွင့်အရေးတွေနဲ့ပတ်သက်လာရင်အစိုးရအနေနဲ့တားမြစ်တာမတရားဥပဒေတွေပြဋ္ဌာန်းပြီးအရေးယူရာတွေလွတ်ခွင့်မရအောင်အခြေခံဥပဒေကအကာအကွယ်ပေးနိုင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာစာနဲ့ရေးသားပြဋ္ဌာန်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေ Written Constitution နဲ့စာအနေနဲ့ရေးသားပြဋ္ဌာန်းထားတာမဟုတ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ Unwritten Constitution ဆိုပြီးအကြံပြင်းအပြင်နှစ်မျိုးခွဲခြားနိုင်ပါတယ်။စာနဲ့ရေးသားပြဋ္ဌာန်းထားတဲ့အခြေခံဥပဒေဆိုတာအစိုးရတရရဲ့ဥပဒေနီးနာတွေနဲ့ဖွဲ့စည်းပုံတွေကိုစာရွက်စာတမ်းတစ်ခုထဲမှာတိတိကျကျရေးသားပြဋ္ဌာန်းထားတာဖြစ်ပါတယ်။စာနဲ့ရေးသားပြဋ္ဌာန်းထားတဲ့အခြေခံဥပဒေတွေထဲမှာအထင်ရှားဆုံးကတော့1989ခုနှစ်ကနေယနေ့အချိန်ထိကျင့်သုံးနေဆဲဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပြီးတော့ဥပဒေတွေကိုအခန်း9ခန်းနဲ့ရေးသားဖော်ပြထားပြီး28ချိန်ပြင်ဆင်ထားပါတယ်။စာနဲ့ရေးသားပြဋ္ဌာန်းထားတာမဟုတ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကတော့ဥပဒေနီးနာတွေကိုစာအနေနဲ့ရေးသားပြုစုပြဋ္ဌာန်းထားခြင်းမရှိဘဲလွှတ်တော်ကပြဋ္ဌာန်းထားတဲ့ဥပဒေတွေ၊လုံထုံးလုံနီးတွေ၊ရခိုင်ကကျင့်သုံးခဲ့တဲ့ဥပဒေနီးနာတွေစတဲ့အရင်းမြစ်တွေကနေပြန်လည်ရယူကျင့်သုံးတာမျိုးပဲဖြစ်ပါတယ်။စာနဲ့ရေးသားပြဋ္ဌာန်းထားတာမဟုတ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာထင်ရှားတဲ့ဥပမာတစ်ခုကတော့ United Kingdom ရဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပြီးလွတ်တော်ကအတည်ပြုပြဋ္ဌာန်းထားတဲ့ဥပဒေတွေတရားစီရင်ရေးဆိုင်ရာလှုပ်ထုံးလုံနည်းတွေနဲ့တမိုင်းဝင်စာရွက်စာတမ်းမှတ်တမ်းတွေကနေရယူကျင့်သုံးတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုခွဲခြားစစ်ပြကြည့်မယ်ဆိုရင်နောက်ထပ် Rigid Constitution နဲ့ Flexible Constitution ဆိုပြီးထပ်ခွဲနိုင်ပါတယ်။ Rigid Constitution ဆိုတာကဖွဲ့စည်းပုံအခြေခံဥပဒေကိုစာနဲ့ရေးသားဖော်ပြထားပြီးပြုပြင်ပြောင်းလဲဖို့ ခတ်တဲ့မလွယ်ကူတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုခေါ်ဆိုရာဖြစ်ပါတယ်။ Rigid Constitution ကိုပြင်ဆင်မယ်ဆိုရင်အခြေအနေပေါ်မူတည်ပြီးအထူးသဖြင့်ထုံးလုံးနည်းရလိုအပ်ပါတယ်။ဖွဲ့စည်းပုံဥပဒေရဲ့အစိပ်ပိုင်းအခိုင်အနာတွေပြင်ဆင်ဖို့အမှန်တကယ်လိုအပ်ကြောင်းနိုင်ငံသားတွေရဲ့လူထုလှုပ်ရှားမှုတွေအတွက်ပြုလုပ်ပြီးတောင်းဆိုရာမျိုးဒါမှမဟုတ်လှုပ်ထုံးလုံးနည်းရရပြင်ဆင်ဖို့လိုအပ်မှာသာပြင်ဆင်တာမျိုးဖြစ်ပါတယ်။ဥပမာအားဖြင့် American ရဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပါတယ်။စာနဲ့ရေးသားပြန်နှံထားတဲ့ Written Constitution အတိုင်းကတော့ပြင်ဆင်ရခက်တဲ့ဖွဲ့စည်းပုံမျိုးမဟုတ်ပါဘူး။Written and rigid ဖြစ်တဲ့ constitution တွေကတော့ American, Brazil, Australia နိုင်ငံတို့မှာကျင့်သုံးတဲ့အခြေခံဥပဒေတွေဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲဖို့လွယ်ကူတဲ့ flexible constitution တွေကိုတော့စာနဲ့ရေးသားဖော်ပြထားတာဖြစ်စေ၊မရေးသားထားတာဖြစ်စေအခြေအနေအရဖွဲ့စည်းပုံအခြေခံကိုလိုအပ်တဲ့အချိန်မှာလိုတလိုထိန်းညှိနိုင်ပြီးပြင်ဆင်ပြောင်းလဲနိုင်ပါတယ်။ဥပမာ UK, New Zealand နိုင်ငံတို့မှာကျင့်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေပဲဖြစ်ပါတယ်။